့မဟာမဲခေါင်ရဝင်းဒေသမှာရှိတဲ့အစိုးရတွေအနေနဲ့ဒေသတွင်းမှာကြံနေသေးတဲ့တစ်တောတွေကာကွယ်ထိန်းသိမ်းရေးကိုတိုးပြီးတော့မလုပ်ဘူးဆိုရင်လာမယ့်ဆယ်စုနှစ်နှစ်ခုအတွင်းတစ်တောတွေဆက်ပြီးပြုံးပြီးမဲ့အန်ဒီယန်နဲ့ရင်ဆိုင်ရနိုင်တယ်လို့ WWF လို့ခေါ်တဲ့ကမ္ဘာတော်ရိုင်းတဘာဝစောင့်ရှောက်ရေးအဖွဲ့ရဲ့2013ခုနှစ်မေလ2ရက်နေ့နေ့စွဲနဲ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အခုလိုတစ်တောပြုံးတိမှုအန်ဒီယေကိုကာကွယ်ဖို့အတွက်ဆိုးရခေါင်းဆောင်ပိုင်းကလည်းထိထိရောက်ရောက်ပူးပေါင်းပါဝင်ဆောင်ရွက်ကြဖို့လိုအပ်တဲ့အကြောင်းမြန်မာပြည်တွင်းမှာတဘာဝပတ်ဝန်းကျင်ထိမ့်သိမ်းစောင့်ရှောက်ရေးဆောင်ရွက်နေတဲ့ Frida အဖွဲ့ကပြောပါတယ်။ဒီအကြောင်းအသေးစိတ်ကိုတော့ကိုကျော်သိန်းခါကပြောပြပေးမှာပါရှင်
။ဟုတ်ကဲ့ပါခင်ဗျာ။မဟာမဲခေါင်ဒေသမှာတစားတစားကြီးမားလာတဲ့တစ်တောပြုံးတိမှုတွေကြောင့်လာမယ့်ဆယ်စုနှစ်နှစ်ခုအတွင်းမှာဆိုရင်အဲ့ဒီဒေသတွေမှာကြံရှိနေသေးတဲ့တစ်တောတွေရဲ့သုံးပုံတစ်ပုံထပ်ပြီးပြုံးတိနိုင်တယ်လို့ WWF ကမ္ဘာတော်ရိုင်းသဘာဝစောင့်ရှောက်ရေးအဖွဲ့ရဲ့အစီရင်ခံစာမှာအခုလိုဖော်ပြထားတာပါမဲခေါင်ဒေသကိုသဘာဝတော်ရိုင်းတရိတ်ဆန်နဲ့ဇီဝမျိုးကွဲတွေအများစုရှိတဲ့ဒေသအဖြစ်နိုင်ငံတကာကသဘာဝပတ်ဝန်းကျင်ဆိုင်ရာအဖွဲ့အစည်းနဲ့ကမ္ဘာတော်ရိုင်းသဘာဝစောင့်ရှောက်ရေးအဖွဲ့တို့ကသတ်မှတ်ထားတာပါမဲခေါင်ဒေသတွင်းမှာတရုတ်နိုင်ငံယူနန်ပြည်နယ်ကမ္ဘောဒီးယားလာအိုမြန်မာနဲ့ဗီယက်နမ်နိုင်ငံတွေပါဝင်နေတာဖြစ်ပါတယ် WWF ကအခုနောက်ဆုံးထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာအထူးသဖြင့်မဲခေါင်မြေအောက်ပိုင်းတစ်လျှောက်မှာရှိတဲ့ကမ္ဘောဒီးယားလာအိုမြန်မာနဲ့ဗီယက်နမ်နိုင်ငံတွေကတစ်တောပြုံးတိမှုအခြေအနေတွေကိုအဓိကဖော်ပြထားတာပါအဲ့ဒီဒေသတွေဟာ1983ခုနှစ်မှာတစ်တော80ရာခိုင်နှုန်းလောက်ဖုံးလွှမ်းနေခဲ့ပေမဲ့2009ခုနှစ်မှာဆိုရင်20ရာခိုင်နှုန်းပဲရှိတော့တယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်အဲ့ဒီကာလတွေအတွင်းမြန်မာနိုင်ငံမှာတော့တနိုင်ငံလုံးတစ်တောပမာဏရဲ့24ရာခိုင်နှုန်းပြုံးတိသွားပြီလို့အစိုးရခန်းစာကဆိုပါတယ်အာဏာပိုင်တွေအနေနဲ့တစ်ခိုးထုတ်သူတွေကိုပြက်ပြက်သားသားအေးအေးယူတာမျိုးမရှိသလိုမြေသိမ်းရာသိမ်းပြီးအဲ့ဒီလိုသိမ်းဆဲထားတဲ့မြေတွေမှာတစ်ပင်ပြန်ပြီးစိုက်ပျိုးတာတွေမရှိတာကလည်းတစ်တောတွေပြုံးတိရတဲ့အဓိကအကြောင်းရင်းထဲမှာပါတယ်လို့မြန်မာနိုင်ငံတွေကသဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေး NGO အဖွဲ့အစည်းတစ်ခုဖြစ်တဲ့ Frida ရဲ့ဥက္ကဋ္ဌဦးအောင်က VOA ကိုပြောပါတယ
်အကျဉ်းလိုက်တော့အရေးကြီးရမှာအရေးယူလို့ရှိရင်တက်တာကအရေးယူရမှာအဲ့ဒါမှရပ်ကြံသွားမှာဘယ်ဘယ်ကြည့်ကြည့်ခေါင်းဆောင်လုပ်တဲ့ကောင်ကဟိုပြစ်ခိုးတယ်ကျင်းကလေးခိုးပြီးတော့အရေးဆောင်တယ်ဟုတ်လားပြီးတော့အာဏာရှိတဲ့လူတိုက်တာရှိတဲ့လူတွေကြီးဒီကြီးတောင်းထားတယ်ဧကတောင်းနေသိရင်ဘာမှပြောဘူးရှိတယ်တော့နော်အဲ့တော့အဲ့ဒီလိုဟာကြီးကိုအပြတ်အသတ်ကိုဝန်ကြီးကအယောဒီလူလူကဘာမှရရမှာ community ကိုလေတော့ချုပ်ခွင့်ရောင်းရပြီးတယ်ငါလည်းပြီးလို့ညာ small scale လုပ်ရင်ကြည့်သူတို့ကိုတစ်တေရောင်းရလို့ပြုလို့ရှိအခုတော့လူကုန်းကြီးပြောပေးမလဲသူမို့ဒါ certification ကျေးဇူးကစားပြီးဒါရီကတက်မှမပြရ
လာမယ့်2030ခုနှစ်ကြာရင်မဲခေါင်ရဲဝန်ဒေသအတွင်းသဘာဝပတ်ဝန်းကျင်နဲ့တိုင်းဒေသတို့ရဲ့ကြေးရစနစ်ထိခိုက်ပျက်စီးနိုင်တဲ့အရေးနဲ့ပတ်သက်ပြီးကမ္ဘာတော်ရိုင်းသဘာဝစောင့်ရှောက်ရေးအဖွဲ့ရဲ့အစီရင်ခံစာမှာနှစ်ပိုင်းခွဲပြီးခန့်မှန်းတွက်ချက်ထားပါတယ်ပထမတစ်ခုကတော့ပြီးခဲ့တဲ့ဆယ်စုနှစ်တွေအတွင်းလေ့လာခဲ့တဲ့အချက်လက်တွေအရတစ်တောတွေအစမတန်ခုန်လှဲနေတာတွေနဲ့2030ခုနှစ်မှာတစ်တောပြုံးတိမှုအခြေအနေနဲ့ပတ်သက်ပြီးခန့်မှန်းတွက်ချက်ထားတာပါဒုတိယတစ်ခုကတော့အခုလိုတစ်တောတွေအစမတန်ခုန်လှဲနေတာတွေကိုစစ်စစ်ချင်းချင်းလုပ်မယ်ဆိုရင်တော့2030ခုနှစ်မှာတစ်တောပြုံးတိမှုရဲ့50ရာခိုင်နှုန်းလောက်ကိုပြန်ပြီးအဖတ်ဆင်နိုင်မယ်ဆိုပြီးခံမှန်းတွက်ချက်ထားတာဖြစ်ပါတယ်မြန်မာနိုင်ငံထဲမှာတော့အခုလိုတစ်တောတွေအစမတန်ခုန်လှဲနေတာတွေကအစိုးရနဲ့ကန်ထရိုက်ယူထားသူတွေနဲ့အစိုးရပိုင်းကိုယ်တိုင်ကပါဝင်ပတ်သက်နေတာဖြစ်တဲ့အကြောင်းနဲ့တစ်တောတွေပြုံးနှိမ့်မှုတွေမဖြစ်အောင်အစိုးရကပြည်သူတွေနဲ့လက်တွဲလှုပ်ဆောင်မှအောင်မြင်နိုင်မယ်လို့လည်း Frida ရဲ့ဥက္ကဋ္ဌဦးအောင်ကပြောပါတယ
်ဒါတွေလုပ်နေတဲ့ဘက်ကလည်းဟိုအစိုးရနဲ့စီကုံတွေဆော့ကွန်ထရိုက်တာတွေတွေ့လို့နေတာပြည်သူလူထုတွေမပါဘူးဒီလူလူတွေကိုအစိုးရကစဉ်းစားပြီးတော့ဒီလူလူတွေလုံးဝပေါင်းပဲတော်ရီကြံစည်ရင်တော့အောင်မြင်ပါလိမ့်မယ်လို့ကျွန်တော်ကြောင့်ကြည့်တယ
် WWF ကမ္ဘာတော်ရိုင်းသဘာဝစောင့်ရှောက်ရေးအဖွဲ့ရဲ့အစီရင်ခံစာမှာလာမယ့်အနှစ်90အတွင်းမဟာမဲခေါင်ဒေသမှာသဘာဝပတ်ဝန်းကျင်ဂေဟာစနစ်ပျက်စီးနိုင်ကြောင်းထောက်ပြပြောဆိုထားပေမဲ့ဒေသတွင်းမှာသဘာဝတည်ရင်စာရကြိုးဝှမှုတွေကဆက်ပြီးရှိနေစေဖြစ်ကြောင်းနဲ့ကမ္ဘာပေါ်မှာအစားအသောက်ရေနဲ့အပင်ကနေထွက်တဲ့လူသုံးဆောင်ပစ္စည်းတွေထုတ်လုပ်မှုနှုန်းအမြင့်ဆုံးဒေသထဲမှာမဟာမဲခေါင်ဒေသလဲဆက်ပြီးပါဝင်နေစေဖြစ်တဲ့အကြောင်းအစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ။